Welcome to the Voice of America in Burmese.
VOA မင်္ဂလာတနင်္ဂနွေမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အသံရဲ့2022ခုနှစ်ဖေဖော်ဝါရီလ20ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အချိန်နှေးမှာပဲ VOA Facebook စာမျက်နှာနဲ့ကရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်ဆိုမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းထုတ်လွှင့်မဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာသတင်းတွေကတော့ရုရှားယူကရိန်းစီးရဲတင်းမာမှုနောက်ဆုံးအခြေအနေနှွေဦးတော်လှန်ရေးအထိမ်းအမှတ်စုတောင်းပွဲဆန္ဒပြပွဲတွေပြုလုပ်ကြတဲ့သတင်းကနေဒါနိုင်ငံကကိုဗစ်ကန့်သတ်ချက်စီကန်းတွေကိုစန့်ကျင်ဆန္ဒပြတဲ့ကုန်တင်ကားသမားတွေကိုရဲတပ်ဖွဲ့ကရှင်းလင်းတဲ့သတင်းစတဲ့သတင်းတွေဖြစ်ပါတယ်အဲ့ဒီနောက်သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးပါမှာအဲ့ဒီအထက်ကထုတ်လွှင့်ပေးမှာတစ်ခုကတော့
လက်မကြီးကနေတိုင်းဖြစ်တယ်ဆိုတာသူတို့ကနေနေရှင်းနေနေမယ်ဆိုလို့ရှိရင်သူတို့မလာခင်အရင်ချူဖြစ်တဲ့ဒီကော်ပိုရိတ်နိုင်ငံမှာရှိတဲ့အမြောက်တက်ကြီးတယ်အမြောက်တက်အနေပြီးတော့နှမ်းနှမ်းဖြစ်တယ်190မှာနှမ်းနှမ်းဖြစ်တယ်ဒီလူလူအိုးဝေးကြားတဲ့နေရာရှိတဲ့နေရာအကုန်ပြစ်ထည့်သွားတာပဲ
ကရင်ပြည်နယ်မှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အကြောင်းသတင်းမှကြားရမှာပါအဲ့ဒီနောက်တဆက်တဲ့သတင်းတိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်တပ်တွေတိုက်ပွဲဖြစ်နေကြတဲ့အကြောင်းကိုလည်းကြားကြရမှာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေအနေနဲ့ဒုအသံဒီမိုကရေစီနဲ့လူ့အခွင့်အရေးခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းတပတ်အတွင်းနိုင်ငံတကာသတင်းတွေကိုဒုတိယပိုင်းမှာကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်ကဲအခုတော့ဒီကနေ့တနင်္ဂနွေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်တိုက်ဖို့အတွက်ဆုံးဖြတ်ပြီးသားဖြစ်နေမယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ဗျူမှာတောက်ကြနေကပြောကြားပြီးတဲ့နောက်စနေနေ့မှာပဲယူကရိန်းအရှေ့ပိုင်းမှာပြစ်ခတ်မှုတွေတိုးလာတယ်လို့သမ္မတပူတင်ကလည်းသူ့ရဲ့ကြီးမားတဲ့စီးလက်ကျင်မှုတွေကိုကိုယ်တိုင်ကြီးကြပ်နေတာဖြစ်ပါတယ်ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရေငုပ်သင်္ဘောပေါ်ကနေပြစ်လွှတ်ရတဲ့တိုက်ချင်းပြစ်ပက်ထင်းတက်ဒုံအပါဝင်လက်နက်တွေနဲ့တိုက်ခိုက်မှုမျိုးစုံပါဝင်တဲ့စီးရေးလက်ကျင့်မှုကိုကိုယ်တိုင်ကြီးကြပ်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်စနေနေ့မှာလစ်သူရေးနီးယားကိုတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့ရုရှားတပ်သားတသိန်းခွဲကျော်ဟာအခုခါမှာယူကရိန်းနယ်စပ်တကျော်မှာအသင့်အနေထားရှိနေပြီဖြစ်ပြီးအမေရိကန်ကမဟာမိတ်တွေနဲ့အတူရပ်တည်နေပါတယ်လို့လစ်သူရေးနီးယားသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် For months now Russia has been building up its military forces in and around Ukraine
ရုရှားဟာဘယ်လာရုစ်အပါအဝင်ယူကရိန်းပတ်ဝန်းကျင်ကလေးမှာစစ်တပ်အင်အားတိုးချနေတာလနဲ့ချီရှိနေပါပြီအခုခါမှာဝင်တိုက်ဖို့အတွက်အသင့်အနေထားကိုပြင်နေတာပါဒါကြောင့်လည်းအခုလစ်သူရေးနီးယားကိုလာရောက်တာဖြစ်ပြီးလစ်သူရေးနီးယား၊အက်စတိုးနီးယားနဲ့လက်သီးယားဒေသခံတွေလာမကရုရှားသမ္မတနဲ့အစိုးရကိုသိစေချင်တာကအမေရိကန်ဟာသူ့မဟာမိတ်တွေနဲ့အတူရပ်တည်နေတဲ့ဆိုတာပါပဲလို့ပြောသွားတာပါ NATO အဖွဲ့အတွင်းမှူးချုပ် Jens Stoltenberg ကလည်းယူကရိန်းကိုချိမ့်ချောက်နေတဲ့ရုရှားအတွက် NATO စီကနေရုရှားလိုလားတာတဲ့ပိုတဲ့တုံ့ပြန်မှုတွေရမှာဖြစ်ကြောင်းဂျာမနီကလုံခြုံရေးညီလာခံမှာစနေနေ့ကပြောကြားခဲ့တာပါယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာစနေနေ့တညလုံးတနက်တန်းတွေမော်တာကြီးတွေနဲ့ပစ်ခတ်တန်းတွေအပြင်ပောက်ကွဲတန်းတွေပါညံနေပြီးစစ်ရေးစင်ွေတွေတန်းနေတဲ့အတွက်စစ်ရေးပဋိပက္ခကြီးဖြစ်တော်မလားလို့စိုးရိမ်မှုတွေတိုးလာနေကြပါတယ်တိုက်ခိုက်ရေးလုံနိုင်သူအမျိုးသားတွေဒေသလက်နက်ကိုင်အဖွဲ့မှပါဝင်ဖို့အတွက်လာရောက်လက်မှတ်ရေးထိုးရမယ်လို့စနေနေ့မှာပဲဒွန်စညက်အကြီးအကဲဖြစ်တဲ့သူ့ကိုယ်သူကြီးညာထားသူကကြီးညာချက်ထုတ်ပြန်ခဲ့တာပါယူကရိန်းအရှေ့ဇွန်ကရုရှားလိုလားသူတွေထိန်းချုပ်ထားတဲ့ဒီဒွန်ဘတ်စ်ဒေသကနေအသက်18နှစ်ကနေ55နှစ်အတွင်းအမျိုးသားတွေကိုလည်းပြင်ပထွက်ခွာခွင့်ပိတ်ထားလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းစနေနေ့မှာပဲအရန်စစ်တီတွေအတွက်တင်နန်းပေးဖို့နဲ့စီးရီးလေ့ကျင့်မှုတွေလုပ်ဖို့အတွက်အမိန့်ထုတ်ပြန်ခဲ့တာပါ။ဒါဟာနှစ်စဉ်ပြုလုပ်နေကြဖြစ်ပေမဲ့ပုံမှန်အားဖြင့်ဧပြီလထဲမှာလုပ်လို့ရှိပေမဲ့ဒီနှစ်မှာတော့ဖေဖော်ဝါရီလထဲဆော့လုပ်ခဲ့တာလို့လည်းအကဲခတ်တွေကထောက်ပြနေပါတယ်။ရုရှားရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအားလုံးကသိနှင်နေတယ်လို့ရုရှားဟာကျူးကျော်တိုက်ခိုက်ဖို့အတွက်မမှန်ကန်တဲ့အကြောင်းပြချက်တွေဖန်တီးပြီးသူအပြစ်ကင်းကြောင်းပြောဆိုလို့ရှိတယ်ဆိုတာအားလုံးကသိထားပြီးဖြစ်ကြောင်းအမေရိကန်ဒုသမ္မတကမလာဟဲရစ်ကဂ ဂျာမနီနိုင်ငံမျိုးနစ်လုံခြုံရေးညီလာခံမှာပြောကြားခဲ့တာပါယူကရိန်းကိုရုရှားကဝင်တိုက်နိုင်တဲ့သတိပေးချက်တွေတိုးလာနေတယ်လို့ရုရှားကအားပေးထောက်ခံထားတဲ့သဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းဒေတာတဝက်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးပြဿနာကိုဖြေရှာဖို့အတွက်တောင်းဆိုလိုက်ပါတယ်ရုရှားသမ္မတဘာကိုလိုချင်နေလဲဆိုတာကိုမသိတဲ့အတွက်တွေ့ဆုံဆွေးနွေးလိုကြောင်းဂျာမနီနိုင်ငံမျိုးနစ်မြို့လုံခြုံရေးညီလာခံမှာပြောကြားလိုက်တာဖြစ်ပါတယ်ရုရှားသမ္မတအနေနဲ့တွေ့ဆုံမဲ့နေရာကိုရွေးချယ်နိုင်ကြောင်းနဲ့ယူကရိန်းအနေနဲ့ငြိမ်းချမ်းစွာအဖြေရှာရေးအတွက်တန်တမာရေးလမ်းကြောင်းတိုင်းပင်ဆက်ပြီးသွားမယ်လို့လည်းပြောပါတယ်အနောက်နိုင်ငံခေါင်းဆောင်တွေကရုရှားဟာယူကရိန်းကိုအချိန်မရွေးဝင်တိုက်နိုင်တယ်လို့သတိပေးချက်တွေတိုးလာနေပါတယ်အရှိယူကရိန်းကခွဲထွက်ရေးခေါင်းဆောင်တွေကစနေနေ့မှာစီးရီးအပြစ်ချထားဖို့အတွက်အမိန့်ပေးလိုက်ပြီးတိတ်မကြခင်မှာပဲယူကရိန်းသမ္မတကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ရက်ပိုင်းတွင်စစ်မှတ်ဖြစ်ပွားမယ့်လက္ခဏာတွေတွေ့လာတာကြောင့်ဂျာမနီနဲ့ဩစတြေးလျတို့ကယူကရိန်းမှာရှိတဲ့သူတို့နိုင်ငံသားတွေကိုပြန်ပြီးတော့ထွက်ခွာဖို့ပြောကြားခဲ့ကြတာဖြစ်ပါတယ်။2014တုန်းကယူကရိန်းအရှေ့ပိုင်းမှာရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လူပေါင်း 14,000 လောက်တည်ဆုံးခဲ့ရတာဖြစ်ပါတယ်။ရုရှားအနေနဲ့ယူကရိန်းနယ်စပ်တွေအနီးတဝိုက်စီးရေးလှုပ်ဆောင်မှုတွေကိုရှော့ချမယ်အထောက်ထားမတွေ့ရတဲ့အတွက်အခြေအနေဟာအထူးစိုးရိမ်ရဆဲဖြစ်ကြောင်း G7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်ကလုံခြုံရေးညီလာခံမှာ G7 နိုင်ငံခြားရေးဝန်ကြီးတွေစနေနေ့ကတည်တံ့တွေ့ဆုံပြီးယူကရိန်းအရေးကိုဆွေးနွေးခဲ့ကြတာဖြစ်ပြီးအခုလိုပြောဆိုလိုက်တာပါ။ရုရှားအနေနဲ့တန်တမာရေးလမ်းကြောင်းကိုရွေးချယ်ဖို့အခြေအနေတွေတင်းမာနေတာကိုရှော့ချဖို့ယူကရိန်းနယ်စပ်နာမှာချထားတဲ့တပ်တွေပြန်ရုပ်သိမ်းဖို့နဲ့နိုင်ငံတကာဂတိကုတ်တွေကိုအပြည့်အဝလိုက်နာဖို့ G7 နိုင်ငံတွေကတောင်းဆိုကြောင်းအစည်းအဝေးပြီးဗြိတိန်နိုင်ငံကြီးဌာနကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပထမခြေလှမ်းအနေနဲ့ရုရှားကယူကရိန်းနယ်စပ်တကျောကသူ့စင်အားကိုရှော့ချမယ်လို့ကြေညာထားတာကိုအကောင့်ထဲပုံမဲ့လို့မျှော်လင့်ထားကြောင်းဒါပေမဲ့ဒီလိုရှော့ချမယ်အထောက်ထားဘာမှမတွေ့ရဘူးလို့ပြောပါတယ်။ဂျာမနီနိုင်ငံကြီးဝန်ကြီးဦးဆောင်တဲ့ဒီအစည်းအဝေးကိုEU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘိုရယ်နဲ့အတူ American, Britain, ပြင်သစ် Italy, Canada နဲ့ Japan နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ G7 နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ Ukraine အရေးနဲ့ပတ်သက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်း Germany ဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်။ VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါအနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံကဒီမိုကရေစီရေလှုပ်ရှားမှုတွေကိုအားပေးထောက်ခံဖို့အမေရိကန်နဲ့ဥရောပရောက်မြန်မာအရေးလှုပ်ရှားသူတွေကစနေနေ့ကစုဝေးခဲ့ကြပါတယ်။နယ်သာလန်နိုင်ငံမှာတော့အနာသိမ့်မှုစန့်ကျင်လှုပ်ရှားမှုမှာပေးဆုံးခဲ့ရသူတွေအတွက်အောင်းမွေစုတောင်းပွဲနဲ့အတူရန်မုံငွေရှာခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာဦးဆောင်ပါဝင်ခဲ့တဲ့တန်ငါတော်တပါးဖြစ်တဲ့အရှင်ဆန္ဒဝရကပြောပါတယ်
။ဒီနေ့လှုပ်ရတဲ့ရည်ရွယ်ချက်ကတော့ຫນွေဦးတော်လန်ရေးမှာကြဆောင်းသွားတဲ့ရဲဘော်တွေအလုံးအတွက်သူတို့ကိုရည်စူးပြီးတော့မှဆူတောင်းပွဲလုပ်ပါတယ်ပြီးတော့ဦးဇင်းတို့ຫນွေဦးတော်လန်ကြီးကိုအထူးအဓိကပံ့ပိုးပေးရမယ်ဘွန်းစာချုပ်ရောင်းချတဲ့ပွဲအဲ့တော့ဒီပွဲမှာတို့တက္ကသိုလ်မှလည်းရောက်လာပြီးတော့မှဘွန်းလေးဝယ်ယူအားပေးကြတာအထူးကျေးဇူးတင်ပါတယ်နောက်နဲ့ဆက်ပြီးဝယ်ကြဖို့မလာသေးတဲ့လူတွေလည်းလာဖို့ဝယ်ပြီးသားလူတွေလည်းလာစဉ်အ ਨੇ ဆုံးကတစ်လောက်100ဆိုတဲ့ဘုံမျိုးတွေဝယ်နိုင်ဖို့အတွက်ဦးစင်းတိုက်တွန်းပါတယ်
။နယ်သာလန်နိုင်ငံလိုင်တိုင်မြို့ကလှုပ်ရှားမှုမှာ NUG အမျိုးသားညီညွတ်ရေးအစိုးရအတွက်ဒေါ်လာ2000ဘောနီးပါးရောင်းချနိုင်ခဲ့တယ်လို့လည်းပြောပါတယ်။မကြသေးခင်ကမုံတိုင်းတန်တင့်ခဲ့တာကြောင့်အများပြည်သူသုံးကားရထားတွေမထွက်တာကြောင့်အခက်အခဲတချို့ရှိနေတဲ့ကြားကပဲမြမအရေးလှုပ်ရှားသူတွေစုဝေးခဲ့ကြတာပါ။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်ရှေ့မှာလဲຫນွေອູ້ຕໍລັນຍີ້ນິດປັດເລລົ່ຊ້າຫມູ່ອພິຕັງການໍຕະຊົ່ວອະປາວິນຍມະອາຍີ້ລົ່ຊ້າຕູໄວສຸເວສັນນາປຍາກະຈາບີຄຸລະຕະມະກະອະປາວິນໄນງະດະກາອ້າຍວ້າຍອິນີເນ မြန်မာအရေးအပြောတဲ့လက်တွေ့ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့ပါတယ်။စနေနေ့မှာပဲအမေရိကန်ပြည်ထောင်စုရောက်ချင်းတိုင်းရင်းသားတွေက84ချိန်မြောက်ချင်းမျိုးသားနေအခမ်းအနားကိုဘော်ဒီမိုးမြို့အင်ဒီယားနာပိုလစ်မြို့နဲ့အတန်တာမြို့ကြီးတွေအပါအဝင်သူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပကြပါတယ်ခင်ဗျာ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဒုတိယအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးနဲ့အသက်မွေးဝမ်းကြောင်းမှုအခွင့်အလမ်းတွေပုံမရရှိရေးတိုက်တွန်းလိုက်ပါတယ်။၅နှစ်နီးပါးရှိလာပြီဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးမဖြေရှင်းနိုင်သေးတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖြေရှင်းပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ပဇားခရိုင်နဲ့ဘာဆန်ရှာကျွန်းဒုတိယမဟာမင်းကြီးကယ်လီတီကလီမန့်ရဲ့ခီးစဉ်ဟာဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုအမှုနားလေသဘောပေါက်ဖို့ဖြစ်တယ်လို့လဲကုလသမဂ္ဂကသတင်းထုတ်ပြန်ခဲ့ပါတယ်။ခီးစဉ်အတွင်းဒုက္ခသည်တွေကိုယ်သဘောစန္ဒနဲ့နေရပြန်နိုင်ရေးအပါအဝင်ပြဿနာကိုဖြေရှင်းနိုင်ရေးကုလသမဂ္ဂကအခိုင်အမာပိုင်းဖြတ်ထားကြောင်းလဲပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာရောကုလသမဂ္ဂနဲ့ပါတီးခြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်သေးပါဘူး။တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးအောင်လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာအပေါ်တရားစွဲဆိုထားတဲ့အမှုကိုတော့ရှေ့သတင်းပတ်ထဲမှာပဲနယ်သာလန်နိုင်ငံဒီဟိတ်မြို့က ICJ နိုင်ငံတကာတရားရုံးမှာကြားနာဖို့ရှိပါတယ်ခင်ဗျာ။ဆိုမာလီနိုင်ငံအလဲပိုင်းကဘယ်လဝေနီမြို့ကစားတောက်ဆိုင်ထဲမှာမနေ့စနေနေ့ကအသေးခံဘုံးခွဲမှုဖြစ်ခဲ့ပြီးအနည်းဆုံးလူ73ဦးသေဆုံးခဲ့တယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားကကြေညာခဲ့ပါတယ်။ဒီဆုံးသူတွေထဲမှာလက်ရှိကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲဝင်နေတဲ့အမတ်လောင်းတဦးလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်လူ78ဦးလည်းဒဏ်ရာရရှိခဲ့ကြောင်းဆိုမာလီအမျိုးသားရုံးမြင့်တန်ကြားဌာနက Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းရဲတပ်ဖွဲ့နဲ့အစိုးရအရာရှိတွေကအဲ့ဒီတိုက်ခိုက်မှုဟာအသေးခံဘုံခွဲမှုဆိုတာအတည်ပြုပေမဲ့သေချာထိခိုက်မှုကိုတော့ပြောဆိုခြင်းမရှိပါဘူး။El Shabab စစ်သွေးကြွအုပ်စုကအဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့တယ်လို့စစ်သွေးကြွတွေရဲ့ online တွေကိုစောင့်ကြည့်နေတဲ့ SITE လို့ခေါ်တဲ့ထောက်လှမ်းရေးအဖွဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ El Qaeda အကြမ်းဖက်အဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့ El Shabab စစ်သွေးကြွအုပ်စုဟာဆိုမာလီဘုံအစိုးရကိုဖြုတ်ချပြီး Islamic အုပ်ချုပ်ရေးနဲ့အစားထိုးဖို့ရည်ရွယ်ထားပါတယ်ခင်ဗျာ။ကနေဒါနိုင်ငံအော်တဝါမြို့တော်ရှိပါလီမန်အဆောက်အုံရှိမှာကိုဗစ်ကာယောဂါကန့်သတ်ချက်တွေကိုစမ်းကျင်တဲ့အနေနဲ့ပိတ်ဆို့ဆန္ဒပြနေကြတဲ့ကုန်တင်ကားမောင်းသမားတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖယ်ရှားလိုက်ပါတယ်။ကနေဒါနိုင်ငံရဲ့သမိုင်းမှာရဲတပ်ဖွဲ့အင်အားအများအပြားအသုံးပြုပြီးရှင်းလင်းခဲ့တာကြောင့်ဆန္ဒပြသူတွေအင်အားယော်နယ်သွားတဲ့အတွေ့သတင်းသုံးပတ်ကြာဆန္ဒပြပွဲတွေအဆုံးသတ်တော့မယ်လို့လဲအာဏာပိုင်တွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကာယောဂါကန့်သတ်ချက်တွေနဲ့ဝန်ကြီးချုပ်ကိုစာကျင်ဆန္ဒပြတဲ့ဆန္ဒပြပွဲကိုနှိမ်နင်းဖို့နိုင်ငံအနှံ့ကရဲတပ်ဖွဲ့ဝင်တွေကိုခေါ်ယူခဲ့တာပါ။အာဏာပိုင်တွေရဲ့ဖိအားကြောင့်စနေနေ့နေ့လယ်ပိုင်းမှာပဲလွှတ်တော်အနီးတစ်ဝိုက်ကထရက်ကာသမားတွေကိုဖယ်ရှားပေးဖို့ပြောဆိုထားကြောင်းဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။တောက်ကြနေတဲ့စနေနေ့အထိအဲ့ဒီဆန္ဒပြသူတွေထဲကအနည်းဆုံး148ယောက်ဖမ်းဆီးခံခဲ့ကြရပြီးမြို့တော်ရဲ့အဓိကလမ်းမတွေကိုပိတ်ဆို့ခဲ့တဲ့အတွက်ဆိုပြီးအနည်းဆုံးကုန်တင်ကား2000နီးပါးလဲဆွဲယူဖေရှားခံခဲ့ရပါတယ်ခင်ဗျာ VOA အမေရိကန်တန်ရဲ့တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာနဲ့ကပါရုပ်သံနဲ့အတူပူးတွဲတင်ဆက်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးအနေနဲ့ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာအတွင်းကိုစစ်ကောင်စီတပ်ကခလာရ69ကနေဖေဖော်ဝါရီလ17ရက်နေ့မနက်ကလက်နက်ကြီးတွေနဲ့ပစ်တဲ့အတွေ့ရွာသားတဦးတေဆုံးပြီးတဦးဒဏ်ရာရရှိသွားပါတယ်။ကော့ကရိတ်မြို့နယ်နဲ့ဖားပွန်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNU ရဲ့တပ်တွေနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်ပွားပြီးထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတွေလည်းဟိုကြည်စံထိမှန်တည်ဆုံးတာတွေရှိပါတယ်။အဲ့ဒီအကြောင်းထိုင်းခြေစိုက် VOA သတင်းတောက်မိုက်အေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏရှိနေတယ်လို့စစ်ကောင်စီဘက်ကနယ်မြေရှင်းလင်းတဲ့အနေနဲ့ KNU ထိန်းချုပ်ရာနယ်မြေတွေကကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါ ဖေဖော်ဝါရီလ16ရက်နေ့ကတော့စစ်ကောင်စီတပ်ရင်းခလာရ68ကနေပစ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတအူးသေဆုံးကအမျိုးသားတအူးထိခိုက်ဒဏ်ရာရရှိသွားကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တအူးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
အာရှလမ်းပေါ်ဒီကော့ဂရိတ်ကျိုက်တုံကာလာမဘီမှာရှိတဲ့ကမိုင်ကုန်းဆိုတာအဲ့ဒီရွာအဲ့ဒီရွာထက်တန်းကျောင်းခွဲအထိရှိတယ်ပေါ့နော်ရွာကလီးလဲရတဲ့ရွာအဲ့ဒီနေရာကအခုအဲ့မှာလက်နက်ကြီးကြတယ်လက်နက်ကြတော့ရွာသားတယောက်ပြီးတယ်တယောက်အမေများပေါ့တယောက်ပြီးတယ်တယောက်တန်ရာရတယ်ဟောကလေးက69ဒီဥဒါနဲ့ဒီနယ်မြေရှင်းလင်းရေးတပ်ဖွဲ့ပဲကော့ဂရိတ်မှာထားတယ်အဲ့လက်နက်ကြီးကနေတိုင်းဖြစ်တယ်ဆိုတော့သူတို့ကနေနေရှင်းနေနေမယ်ဆိုလို့ရှိရင်သူတို့မလာခင်အရင်ချူဖြစ်တဲ့ဒီကျွန်တော်နိုင်ဝကော်ပိုရိတ်နိုင်ဝမှာရှိတဲ့အဲ့ဒီဟိုအမြောက်တပ်ကြီးတယ်အမြောက်တပ်အနေဘူကန်ကုန်းလို့ခေါ်တယ်ဒီဘူကန်ကုန်းကနေတော့လှမ်းလှမ်းဖြစ်တယ်190မမနဲ့လှမ်းလှမ်းဖြစ်တယ်ဒီလူလူအိုးအိမ်တွေပါညာဆိုတော့ဒါကိုချိန်ရမှာလေမချိန်ဘူးသူကကြားတဲ့နေရာရှိတဲ့နေရာအကုန်ပြစ်ထည့်သွားတာပဲ
စစ်ပေးရှောက်သူတွေနေရပြန်လဲအခြေချနေထိုင်ဖို့ရွာထဲမှာပြန်လာနေတော့မှာပဲလက်နက်ကြီးတွေထိမှန်ပြီးတေဆုံးသွားခဲ့တာဖြစ်ပါတယ်လက်နက်ကြီးတွေရွာထဲကိုကျခဲ့တာကြောင့်နေအိမ်မှာပဲအသက်48နှစ်အရွယ်နော်ဖုတင်ဆိုတဲ့အမျိုးသမီးတဦးတေဆုံးသွားခဲ့ပြီးခင်မွန်းဖြစ်သူစောကျော်ဖော့ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်စစ်ကောင်စီတပ်တွေက KNU တပ်မ6ထိန်းချုပ်ရာကော့ကရိတ်မြို့နယ်အတွင်းကနယ်မြေတွေကိုဝင်ရောက်လာတဲ့အတွက်အန်ဖကြီးရေကျော်ကြီးကမိုင်ကုန်းကျေးရွာတွေဘက်မှနေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်KNU တပ်မကထိန်းချုပ်ရာဖားပွန်ခရိုင်ဘက်မှာတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မကနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတချို့ဒီအပိုင်းမှာပဲကြီးစံထိမှန်ပြီးတေဆုံးသွားတာရှိတယ်ဆိုပြီးဖားပွန်မျိုးကတူကလည်းပြောပြပါတယ်
လမ်းမှာလည်းပြင်းနဲ့အမျိုးသမီးတစ်ယောက်တည်တယ်တယောက်ပိုက်ပွန်ကတယောက်တော့ထိုင်ရနဲ့တည်သွားတယ်ကလေးတယောက်ထိုင်ရရတယ်ကြီးစံထိသွားတော့လားစစ်ဆိုင်ကလေးကလည်းပြည်တဲ့ချိန်မှာအနောက်ကြီးတစ်ကုံလိုက်ပစ်တာလားဆက်ကဆက်ကဆက်မမျိုးလည်းမမျိုးလည်းမအခုပြေးတာတနေ့တနေ့တရာကျော်200အဲ့လိုမျိုးတွေပြေးကြတယ်အများကြီးပဲမျိုးတယ်မျိုးတာလည်းရက်ကွက်တစ်ဆိုရှင်အိမ်ထဲမှာလူမရှိတလောက်ကလုံးထွက်ပြေးကုန်3-4ရက်လောက်ရှိပါပြီဘာဝေလူဒါမှဆိုရအဲ့လိုတိုက်ပွဲနေတာလည်းမျိုးတနက်တန်လေးညညပဲဆိုအញ្ញံပြင်းနေတယ်အဲ့ရကြဘူးအိမ်နေကလုံးချက်ပြိတ်ပြီးမှတမန်ထွက်ပြေးကြမိသားစုလိုက်ပဲတစ်သေးသေးအများကြီးရက်ကွက်တစ်ပတ်လုံးတစ်သေးသေးအများကြီးပဲလေအကလုံးပြေးကုန်ကြပြီဖပုန်နဲ့ကတ်တဲ့ UR တွေအလုံးနဲ့ထွက်ပြေးကြရတယ်
ကျညူတက်မှာအတီးတီးမှာစစ်ကောင်စီတက်တည်နဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်စစ်ပေးဆောင်ဒုက္ခသည်အသစ်9000လောက်ထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြအောင် KNU ကလည်းမကြသေးခင်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မအေးမှာပြပိုးတဲ့ကရင်ပြည်နယ်ကစစ်ကောင်စီတက်တွေနဲ့ KNU ရဲ့တိုက်ပွဲသတင်းဖြစ်ပါတယ်။ဆက်လက်ပြီးတော့စကိုင်းတိုင်းဘက်ကသတင်းကိုပြောပြပါမယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်ချောင်းကျေးရွာကိုစစ်ကောင်စီတက်တွေနယ်မြေရှင်းလင်းတာလုပ်နေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ပွားပြီးကျေးရွာတွေထဲမှာပိတ်မိနေတဲ့ဒေသခံတွေရှိပါတယ်။တပင်းဘက်မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်လို့ဒေသခံတွေအများအပြားထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပြဖို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးမှာပါ
။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်ချောင်းကျေးရွာကိုဖေဖော်ဝါရီ19ရက်စနေနေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနယ်မြေရှင်းလင်းတာလုပ်လို့ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်ကျေးရွာသားတို့ပြိမိနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။ဆက်ပမာကြီးတော့ကြတော့ဒီစီတာနဲ့ဒီနှချောင်းရာကျော်မလက်နေကြီးနဲ့ဒီဖလန်ထူတာကတော့ဒါပြီးတော့အင်းတွေဒီဇော်ရဲရအင်းတွေကတော့အမ်ဘူအာနေနေပစ္စည်းတော့ပေါ့။အမျိုးထိရာရှိတယ်။အာနပြီးတော့သူတို့တိုးလာတဲ့အတွက်ဒီပါပြီးတော့ချစ်ပြမှုဖြစ်တယ်ကတော့ဇော်ရဲကနေဒီကောင်လေးထွက်လို့မရဘူးကြည့်။အတော့ဒီလိုအနေရည်ထားတာကတော့ဒီသေယုံကနေဒီလိုမှအာဒီတောင်းတော့ရွာရဲ့တောင်းပဲစတင်ရောပေါ့နော်အမှရှိတယ်သူတို့ကလည်းကြည့်တယ်ကျွန်တော်တို့ကအထူးခိုင်တော့မရှိဘူးအပြေးရမယ်နဲ့ပေါ့နော်အိမ်ထဲမှာနေကြတာအဲ့လိုမျိုးတွေပေါ့သူတို့အာမထွက်ရဲပဲနေပြင်းနေရမျိုးတွေပေါ့နော်အဲ့လိုမျိုးတွေရှိရဟုတ
်နတ်ချောင်းကျေးရွာတဝိုက်မှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကတိုက်ပွဲမှာဆိုရင်နေအချို့မီးလောင်ကရွာသားတချို့သေဆုံးခဲ့ရပါတယ်။ဒီဇင်ဘာလ23ရက်နေ့ကဆိုရင်လည်းစစ်ကောင်စီကလေကြောင်းကနေပစ်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါ။ဒ Dabien Zagain Dain Dabien Miu Niga Jiyuari Ma Suyen Le Sikong Siga Nemi Shinlinbi Ni Nigu Piasira Lode Dwe Taunet Chide Dizagan Di Twepi Tinshaw Nijaya De Lu Doga De Digo Akunyi Pini Du Du Uga Le Kulu Biawari
Me De Wa Ba Zabi Da Shindri Le Di Oh Lui Na Chongla Si Ma Bia Yuari Ya Sede Naya Chao Yuari Kone Wa Niwa Lao Sa Ho Inni Ya Yenri Le Di Ma Mi Chu Le Kao Yu Bong Ni Kao Yu Bong Ni Di Mi Chu Le Lui Ni Ma Sede Long
ครับผมเชฟซีวงยาวหมูนอกเชฟซีบ่ครับมันแม้ท่องหน่อยกว่าเฉยๆมาอะไรเล่ยัวเรวนอยู่เชฟซีของจองโอเคแล้วเองรู้ตัวอยู่ซ่าบ่ไอ้เองนี่วงยาวหมูนอกเลยชาเลยเชฟซีทาเกเลยสังเกตดูเลยตะเวียนบักก็จิยัวรีมาส่วนแล้วสิกองซีก็เนมีศีลินดาริลงเนบีเลจองก็นี่ปิกัดดาริสิโลจิยัวดาริไม่ชากะนะสุดโลนี่เองรีโกส่งขวาถั่วปี้จ่ายอ่ะบาร์เด အခုလိုမကြာခဏတင်းရှောင်ထွက်ပြေးနေရတဲ့အတွက်တီးနှံနေရေတင်းနှံခြင်းမရှိတာဖြင့်အစားအစာနဲ့စေဝါအကူအညီတွေလည်းလိုအပ်တာတွေရှိလာပါတယ်အခုဖြစ်နေတဲ့ကလေးမျိုးတစ်ဝိုင်းနဲ့တပင်းကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကဒဇုံတရားထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးစကိုင်းတိုင်းအတွင်းဒေသခံကာကွယ်ရေးတပ်တွေရှိတဲ့နယ်မြေတွေကိုစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေတည် ဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးတဲ့စကိုင်းတိုင်းအတွင်းကစစ်ကောင်စီနဲ့ PDF တရဲ့တိုက်ပွဲအကြောင်းဖြစ်ပါတယ်VOA American တန်ရဲ့တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ COVID ကာယောဂါကာကွယ်ရေးနဲ့ပတ်သက်တဲ့အသီးပေးအစီအစဉ်တစ်ခုကိုလည်းနားဆင်ကြည့်ရှုကြပါခင်ဗျာ
ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်တည်ထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်ပရိုတင်းလက်တံလေးတွေကကလပ်စီမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်။အံဝင်ခွင့်ကြတော့မဖြစ်ပါဘူး။ဒါပေမဲ့ကလပ်စီကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မှာရမှုကပရိုတင်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြပိုးပြီးတော့အံဝင်ခွင့်ကျဖြစ်စေပါတယ်။ကြည့်ရပိုးကူးဆက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်။ဗိုင်းစ်ပိုတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုခိုခံစွမ်းစနစ်ကထုတ်ဖိဖို့ကာကွယ်ဆေးကလုပ်တာပါတကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်ဒါပေမဲ့ခိုခံစွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါတယ်
VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 49တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံတဝမ်းကလူအခွင့်အရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုကြားကြကြည့်ရှုကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးထားပါတယ်။ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အရှိတောင်ဘက်ထမ်းမှာရှိတဲ့စစ်ပေးရှောင်စခန်းတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေပြင့်မှတ်ထားတိုက်ခိုက်မှုတွေလုပ်လာတာကိုတွေ့ရပါတယ်အဲ့လိုတိုက်ခိုက်မှုတွေကြောင့်စစ်ပေးဆောင်တချို့သေဆုံးရတာတွေရှိလာသလိုတခြားစစ်ပေးဆောင်တွေကလည်းသူတို့ရဲ့အလုံးကြုံရေးအတွက်တောတောင်နေတဲ့ကိုထပ်မံထွက်ပြေးတင်းချောင်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းထုတ်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ အနာသိမှုကိုစန့်ကျင်တဲ့လက်နက်ကင်တော်လန်သူတွေနဲ့အနာသိစစ်တပ်အကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုပါခက်စစ်စိတ်ပြုလုပ်လာပါတယ်။နောက်ဆက်တွဲရလဒ်ကတော့လုံခြုံနယ်လို့ယူဆရတဲ့စစ်ဘေးရှောင်စခန်းတွေမှာခိုလုံနေကြတဲ့သူတွေဟာလေကြောင်းကပစ်ခတ်မှုတွေကြောင့်စခန်းတစ်ခုပြီးတစ်ခုစီကိုထွက်ပြေးတိမ်းရှောင်ရင်းအသက်ရှင်တန်ဖိုးရုန်းကန်နေထိုင်နေကြရပါတယ်။နိုင်ငံတော်မှာလည်းပြင်းထန်တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရသူဦးရေလည်းမြင့်တက်နေစေပါမတဲကမြန်မာနိုင်ငံအရှိတောင်ဘက်ချမ်းမှာရှိတဲ့ကရင်နီပြည်နယ်ဖရူဆူမြို့နယ်မိုးဆူကြီးရွာကဒေသခံတူပါ2021ခုနှစ်ဒီဇင်ဘာလအတွင်းကသူတို့ရွာအနီးမှာစစ်တပ်ကအရက်သားပြည်သူ30ကျော်ကိုအစုလိုက်အပြုံလိုက်မိရှို့တပ်ဖြတ်တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့သူတို့ဟာရွာမှာမနေရတော့ပဲဖရူဆူမြို့အနောက်ဘက်ချမ်းကစစ်ရှောင်စခန်းတွေစီကိုသူတို့မိသားစု၄ဦးထွက်ပြေးခိုလုံခဲ့ပါတယ်အဲ့ဒီမှာစစ်ဆောင်မီတလားမပြည့်ခင်ဇန်နဝါရီ18ရက်နေ့မနေ့တနားရီဝန်းကျင်မှာတော့သူတို့နေတဲ့ရီခီဘူးစစ်ဆောင်စခန်းပေါ်ကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့တယ်။ဟိုန
ေလာရချာလေယာဉ်လာတော့အမီပိတ်ခဲ့လိုက်တာမိရလည်းပိတ်လိုက်တော့သွားကြတော့ပေါ့ဟိုကြတဲ့ချာမိရပိတ်လေပိတ်လေဆိုတာမထားရင်အဲ့ရပုံမှာလည်းမတော်ထိုင်နေကြည့်တယ်လေ
မတဲဟာသူ့ရဲ့နှလားသားရွယ်ကလေးကိုနှုတ်တိုက်ပြီးအရာဝင်ချိန်မှာပဲဒီပုံကျဲတိုက်ခိုက်မှုနဲ့ကြုံခဲ့ရတာပါမသဲတို့ခိုလုံနေတဲ့စစ်ဆောင်စခန်းမှာလူကြီး400ခန့်ရှိပြီးလေရင်ဘုံကမသဲတို့မူစုကြီးရွာသားတွေခိုလုံနေတဲ့အဆောင်ကြီးပီဒီယာဝင်းကျင်လောက်မှာကြားရောက်ပောက်ကွဲခဲ့တာပါကျေလောင်တဲ့ပောက်ကွဲတဲ့အတူမြေပြင်မှာ၅ဘေခန့်နဲ့တဲ့တွင်ကြီးဖြစ်ပေါ်ခဲ့ပြီးမူစုကြီးရွာကအသက်၁၀နှစ်ကျော်အရွယ်မိန်းကလေးညီမနှစ်ဦးနဲ့အသက်50ခန့်အရွယ်အမျိုးသားတဦးတို့ဘုံစားထိမှန်တည်ဆုံခဲ့ပါတယ်စစ်ဆောင်စခန်းမှာခိုလုံသူတွေဟာအဲ့ဒီနေရာမှာဆက်မနေရတော့ပဲတောတောင်နဲ့အခြားနေရာတွေကိုကစင့်ကလေးအထွက်ပြေးခဲ့ကြရပါတယ်
။အဲ့မှာစစ်ဆောင်စခန်းမှာဆက်နေခိုတော့ခြေတော့လေတောက်လိုက်လေအဲ့လေရဲ့တက်ကြတာနဲ့တောက်ရခုချီလေရဲ့တောင်းဆဲနေတယ်တောက်ဆိတ်ပေါက်လာတယ်အဲ့ဒါကြောင့်ဒီဖက်ရောပြပြောင်းလာတာအစော်ထက်တော့မဝေရဲတော့တောက်သွားပြီဒါနဲ့လာခဲ့တာပေါ့ပြစီတာနမတဲလူအကြီးပြေးတာပေါ့မင်းနဲ့ချက်နေကြတာချက်ပြေးလိုက်တာပေါ့
အဲ့ဒီနေ့ကသူတို့စစ်ဆောင်စခန်းအနီးအနားတွင်ပုံကျဲခံရတာမဟုတ်ပဲရီခီဘူးစစ်ဆောင်စခန်းကလူမနေသေးတဲ့အခြားအဆောင်တစ်ခုဘက်ကိုလည်းပုံကျဲရောက်ခဲ့ပါသေးတယ်။တိုက်ပွဲတွေမရှိတဲ့အပြင်စစ်ဆောင်စခန်းမှန်တည်တာနေရာတောင်ပုံကျဲတိုက်ခိုက်ခံရတာကြောင့်ရီခီဘူးစစ်ဆောင်စခန်းအပါအဝင်အနားတစ်ဝိုက်မှာရှိနေတဲ့အခြားစစ်ဘေးရှောင်စခန်းကစစ်ဆောင်တွေဟာစိုးရိမ်မှုတွေမြင့်တက်ပြီးထိတ်လန့်ရှောင်ပြေးကြတယ်လို့ဖရူဆိုမျိုးအနောက်ဘက်ခြမ်းစစ်ဘေးရှောင်ကူညီဆောင်ရှောက်ရေးကော်မတီကတာဝန်ရှိသူတို့ကပြောပါတယ
်။ခွေးပါအဲ့ဒီစစ်ဆောင်စခန်းတစ်ခုလည်းဖြစ်သွားတော့ကျေခံလာရတာဖြစ်သွားတော့ဒီတခြားသောစစ်ဆောင်စခန်းတစ်ခုကလည်းအရင်ကြီးတယ်ကောနော်ဒီစစ်ဆောင်စခန်းတစ်ခုကမြင့်ကျတဲ့ခုတစ်ခုလည်းဒါတခြားသောဒီနေရာမှာရှိတဲ့စစ်ဆောင်စခန်းကလည်းဒီကလည်းရှိကုန်တယ်မနော်အမှန်တကယ်ရတယ်ကောခုနကတည်းကပြောရင်ဒီကောင်းလေးမျိုးမျိုးဒီပေါ်မဲ့လေးမျိုးမျိုးမျိုးရှိကုန်ကြတယ်ကောနော်ဒီလိုကျွန်တော်ကဒါမှပြောလို့လည်းမရတော့ဘူးနော်ဒီလိုမျိုးလည်းချေရတဲ့ဘက်ကတော့ဒီကောင်းဆယ်များဒီဖြစ်ပြကြတယ်နော်
အထိတ်တလန့်နဲ့ကစင့်ကလေးထွက်ပြေးခဲ့ကြပြီးအခုလိုထပ်ဆင့်ရွှေ့ပြောင်းရတာဒီကြောင့်စစ်ဆောင်သူတွေအတွက်အေးတဲ့ရာသီဥတုအတွင်းမှာနေထိုင်နိုင်မှုအမိုးကာဆောင်အနှွေးတွေနဲ့စားတောက်ခုံလိုအပ်ချက်တွေအများကြီးရှိတယ်လို့သိရပါဗျ
။ဒီစစ်ဆောင်တွေရဲ့အနေထားကတော့လောလောဆယ်ကကျွန်တော်တို့ပြည်နယ်ထဲမှာကဒီစစ်တပ်နေမကဘူးပေါ့နော်ကျွန်တော်တို့ဒီစားဝတ်နေရေးပေါ့ဒါကလူသားချင်းစာနာမှုအထောက်အပံ့တွေပြတ်လတ်တာအဲ့တောင်လေးပေါ့နော်ကျွန်တော်စပြီးတော့ခံရပြီ။ဒါကြောင့်လို့ရှိရင်ကျွန်တော်တို့ကုံတယ်မှုစီချောင်းကငကိုတုံးကရကော်မျိုးတော်ကကြံနေတဲ့ချိန်မှာတော့ကျွန်တော်နည်းနည်းပါးပါးအားကျွန်တော်တို့ရပြီးတယ်။အခုကတော့လေကော်မျိုးပေါ်မှာစစ်နေရင်ဖြစ်သွားတဲ့အတွက်ကျွန်တော်တို့ဒီတခြားပြည်နယ်တွေဒေသတွေကလည်းကုံစည်းစည်းမှုတွေကလည်းပြက်လက်တာပေါ့နော်မရှိတော့ဘူး။ဒီတော့တို့အတွက်ဒီလူသားချင်းစာနာတဲ့အထောက်အပံ့တွေကလည်းအရေးပေါ်ပေါ့နော်ကျွန်တော်လိုအပ်နေတာရှိ
တယ်။ကရင်နီမျိုးသားတိုးတက်ရေးပါတီ KNPP ရဲ့အတွင်းရေးမှူးနှစ်ဦးအောင်စံမင်းကလက်ရှိကရင်နီပြည်ကစစ်ဆောင်တွေရဲ့အခြေအနေတွေကိုပြောပြခဲ့တာပါ။2022ခုနှစ်တလပိုင်းကစတင်ပြီးကရင်နီပြည်ကိုစစ်တပ်ကလေကြောင်းထိုးစစ်ဆင်မှုတွေပိုလုပ်လာပြီးဘုံကျဲတိုက်ခိုက်မှုတွေကိုအရက်သားပြည်သူတွေရှိနေတဲ့ပြည်နယ်ရဲ့မြို့တော်လွန်ကော်မြို့အပါဝင်ဒီမော့စုမျိုးဖရူဆိုမျိုးနဲ့ဖေကုံမျိုးနယ်တွေမှာပြုလုပ်နေရလို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KMDF ရဲ့စစ်ရေးသတင်းဖော်ပြချက်တွေကသိရပါတယ်။အရင်ကကရင်ပြည်မှာစစ်ဘေးရှောင်ဦးရေတသိန်းတသောင်းဝန်းကျင်ရှိရာကနေ အခုလေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်ဥယျာဉ်6000လောက်တိုးလာတဲ့အတွက်လက်ရှိစစ်ဘေးရှောင်ဥယျာဉ်က13000ကျော်အထိရှိလာရဲလို့ KNPPC ကသိရပါတယ်။ကရင်နီပြည်လိုပဲကရင်ပြည်နယ်အတွင်းမှာလည်း KNU ထိန်းချုပ်နေမြေတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေပါတယ်။ဒီဇင်ဘာလအတွင်းကစစ်တပ်ကပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ KNU တပ်မ6နေမြေအတွင်းကဒီကေကောမြို့သစ်တိုက်ပွဲတွေကြောင့်ဒုသခံတောင်းတဲ့ချီစစ်ပီးတိတ်ဆောင်ခဲ့ရပါတယ်။ကုန်းချောင်းကနေလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်မှုတွေနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒုသခံတွေဟာဘေးလွတ်ရာစီကိုအစဉ်စဉ်ဆစ်ဆောင်ခဲ့ကြရပါတယ်။ဘူစိန်ကထိုင်းမြန်မာနယ်စပ်ကဆစ်ဆောင်တွေကိုအကူအညီပေးနေတဲ့သူတို့ပါ
။ဒီကေကောကနေရှိလာတဲ့လူတွေအကုန်လုံးကမဲဝါကီကိုရောက်ကြတယ်။မဲဝါကီကိုတီးရပေါ့။မဲဝါကီကနေတီးရဲ့ခါမှာမဲဝါကီကအကုန်လုံးလူတွေကပြုံသွားတာပေါ့။ရွာပေါင်းတွေအကုန်လုံးပြုံနေမဲဝါကီကလူတွေကဘလူးကြီးဘလူးကြီးတွေပြန်ရှောင်နေအဲ့လိုမျိုးတဆင့်ချင်းရှောင်နေရှောင်တော့ဘာလို့ရှောင်တော့အတိတ်ကသူကဒီလက်နက်ကြီးသုံးနိုင်ရဲ့လင်သုံးနိုင်ရဲ့ကြောင့်ရှောင်ရတာ
နေဆက်အထိစစ်တပ်ဘက်ကထိုးစစ်တိုက်ခိုက်မှုတွေရှိခဲ့တာကြောင့်စစ်ရှောင်အများစုဟာထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကမ်းတွေမှာကိုယ့်အစီအစဉ်နဲ့ကိုဖြစ်တယ်လို့ပုံရှောင်နေကြတယ်လို့မြစ်ကိုဖျက်ပြီးထိုင်းဘက်ခြမ်းခိုလုံသူတွေကလည်းထိုင်းစစ်တပ်နဲ့တွေ့မှာဆိုလို့ရှိုးရီကျူတော်ရီရဲ့မှာစိုးရင်ထိတ်လန့်မှုတွေနဲ့ပုံရှောင်နေကြပါဗျ။ဘူစိန်ကတော့စစ်ပေးရှောင်သူတွေအတွက်လုံခြုံစိတ်ချရတဲ့နေရာတနေရာရဖို့မျှော်လင့်နေပါဗျ။
အတိတ်ကသူတို့ရှောင်ရမဲ့နေရာပေါ့အတိတ်ကြပေါ့နော်။ဒီကာလဘယ်တော့ကြောက်မလဲဆိုတာမသိဘူး။ဒီလိုမျိုးသူတို့ခဏခဏဖတ်ရှုရတဲ့အခါမှာသူတို့ရန်အခက်ခဲဖြစ်တယ်။တက်ကြီးရုံတွေရတဲ့အများကြီးပါတယ်ပေါ့နော်။ကလေးတွေပုံတယ်ဒီအဲ့လိုမျိုးတွေပါတဲ့အခါမှာကျတော့အတိတ်ကနေရအတိတ်ကလုံလုံကြုံကြုံနဲ့ရှောင်လို့ရမယ့်နေရပေါ့နော်ဒီနေရကိုမြန်မာဘက်ချမ်းဆွေနဲ့ဒီနေရကိုစစ်ကြောင်းမထူးပဲနဲ့နေတာမျိုးလေကြောင်းမတိုက်ခဲ့ပဲနဲ့နေတာမျိုးလိုထိုင်းမဲ့ကျမ်းမဆွေနဲ့ဒီထိုင်းရတာပဲနေရသူလက်ခံထားပြီးတာမျိုးလိုနားလည်ထားပြီးတာမျိုးလိုဆိုတော့ပို့အဆင်ပြေတာပေါ့
စစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေနဲ့ပတ်သက်လို့ကရင်နေနဲ့ချင်းတိုင်းသားလက်လက်ကင်သုံးပွဲကစစ်ရေးအရာလေရင်မပြန်တန်းအောင်ဆောင်နဲ့စစ်ဆောင်စခန်းစေယုံစေကန်းနဲ့စာတင်ချောင်းတွေလိုနေရာမျိုးတွေကိုနိုင်ငံတကာအာမခံမှုနဲ့အရက်သားပြည်သူတွေကိုအကာအကွယ်ပေးနိုင်တဲ့ safe zone တွေတိတိကျကျသတ်မှတ်ပေးဖို့ဇန်နဝါရီ20ရက်စွဲနဲ့ထုတ်ပြန်တောင်းဆိုထားပါတယ်။အဲဒီထုတ်ပြန်ချက်မှာပါဝင်တောင်းဆိုထားတဲ့ KNPP ရဲ့အတွင်းရေးမှူးဦးအောင်စံမြင့်က
အခုအချိန်ကြီးကတော့ကျွန်တော်တို့လူပြောမယ်အသက်ဘေးအန္တရာယ်ကတော့ကျွန်တော်တို့တကယ်ကိုဟို red line မှာရောက်နေပြီကျွန်တော်တို့ရာခိုင်နှုန်းရဆိုတော့100ရာခိုင်နှုန်းလောက်ဖြစ်နိုင်တယ်။ဒီနေ့အသက်ရှင်နေမယ်နောက်နေ့အဲ့မရှိတော့တာလေအများကြီးဖြစ်သွားနိုင်တယ်ပေါ့နော်ကျွန်တော်တို့အကကတော့ right to life ဆိုတဲ့အသက်ရှင်ပိုင်ခွင့်လူသားတစ်ဦးအနေနဲ့အဲ့ဒီရဲ့အခွင့်အရေးကတော့ကျွန်တော်တို့ရှိမှာလုံးဝမရှိတော့ပါဘူ
းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာတော့နိုင်ငံတွင်းမြို့နယ်ပေါင်း44မြို့နယ်မှာလေကြောင်းတိုက်ခိုက်မှုတွေခံရတယ်လို့ဖော်ပြထားပါတယ်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ UN OCHA ရဲ့ February 2ရက်နေ့ထိစာရင်းမှာတော့မြန်မာနိုင်ငံတဝမ်းတိုက်ပွဲတွေကြောင့်လူဦးရေ 4,500 ကျော်ဟာထွက်ပြေးတိမ်းရှောင်ခဲ့ကြရတယ်လို့ဖော်ပြထားပါတယ်။မိုးဆူကြီးရွာကမတဲကတော့သွေးပက်စရာညတညကိုကျုံရပြီးတဲ့နောက်စိတ်မလုံခြုံမှုတွေကိုခံစားနေရပါတယ်
။ချစ်ချော်ရဲ့ဘဝမျိုးမလို့ချီတော့တတော်လေးပြန်ဟာရီဆောက်လဲဆောက်လာပြီးအဲ့ဒါဆိုကိုအေကိုအိုကိုအေရဘလာပဲဆူဆူကိုတည်းရလတည်းဆိုင်လဲကိုပြောတယ်။ကိုနေရကိုအိနဲ့ကိုညီရရင်တင်လာတယ်လို့ပြောချင်တာပေါ့။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်ပတ်စင်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 ကနေ 10:00 တွင်နဲ့တနင်္ဂနွေနေ့နံနက် 6:00 ကနေ 8:00 တွင်မှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ဖြစ်ပါတယ်မကြာခင်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ VOA American အတန်ကဆက်လက်အတန်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူရုမိတ်ဆွေရုတ်တန်လိုင်းကနေနေ့စဉ်24နာရီရုံမြင့်တန်ကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအသက်ဆင်ကန်တာတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101တမောင်းမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကို line meter 3249တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်အဲ့ဒီအထက်ကထုတ်လွှင့်ပေးမှာတစ်ခုကတော့
လီယင်ကတော့ဒီဆန္ဒ6နိုင်ဆဆထိုးတဲ့ချိန်မှာစပြီးမှကျရာလီယင်မစီနဲ့လာတယ်နော်တိုက်လီယင်ကနဲ့လာတယ်မိုးရညို့ပေါ်မှာလည်းပြောပြရမှာပေါ့နော်ဒီမိုးကရက်ကွက်ထဲမှာလေကျွန်တော်တို့မြို့နယ်ကောင်တော့မဟုတ်ပါနဲ့ရက်ကွက်ထဲမှာကျဲနေတာ
တပတ်အတွင်းမြန်မာတရင်းနေတင်ဆက်တဲ့အခါမှာကြားမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေအနေနဲ့ပထမဆုံးဥတင်ပေါင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကကီယင်ဗီယာဂျပန်ဗီယာကုမ္ပဏီထွက်ခွာသွားတဲ့အခါလွယ်လွယ်နဲ့အစားထိုးလို့ရတဲ့လုပ်ငန်းဖြစ်ပါတယ်လို့စစ်ကောင်စီကပြောပါတယ်နိုင်ငံတကာနိုင်ငံအတွက်နိုင်ငံခြားယဉ်သိမြုပ်နှံမှုရရှိဖို့အတွက်ဒီလောက်များလွယ်သလားဒီမိုကရေစီလူ့အခွင့်အရေးနဲ့ဘယ်လိုပတ်သက်ပါသလဲနယူးဇီလန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ Messeri University ကပါရဂူဘွဲ့လွန်ကျောင်းသားကိုချန်ထူးနဲ့ဦးတင်မောင်တန်းကဆွေးနွေးမေးမြန်းထားတာကိုနားဆင်နိုင်ကြပါတယ်ခင်ဗျာ
မြန်မာနိုင်ငံကနောက်ဆုံးထွက်ခွာသွားတဲ့နိုင်ငံကကုမ္ပဏီတစ်ခုကတော့ Kirin Japan Bia ကုမ္ပဏီဖြစ်ပါကီရီယာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ငန်းတရားဖွဲ့စည်းခဲ့ပြီးမြန်မာပြည်ကိုထုတ်လုပ်ခဲ့ပါလေစစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့ငင်းပွားနေတာတွေကိုဖြည့်ရှင်းနိုင်မဲ့ညှို့နှင်းချက်ရှိတော့တဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ကုမ္ပဏီကဆိုပါတယ်ဒါပေမဲ့ယင်းနှိမ့်ပြောင်းတာမှုနဲ့နိုင်ငံခြားဆက်ွယ်ရေးဝန်ကြီးဌာနကတော့ဒါဟာအစားထိုးရလွယ်တဲ့လုပ်ငန်းဖြစ်တယ်ဒီလိုယင်းနှိမ့်ပြောင်းတာမှုမျိုးဟာထုတ်လုပ်မှုကိုတွန်းအားဖြစ်စေတဲ့ရင်းနှီးမြှုပ်နှံမှု productive investment မျိုးမဟုတ်ပါဘူးလို့ပြောပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတရရဖို့ဆိုတာဒီလောက်ဝယ်ကူပါတလား။ရင်းနှီးမြှုပ်နှံမှုတရရဲ့အနက်ရှာဟာဘယ်လောက်ထိရှိပါသလဲ။ Democracy လူ့ခွင့်ရေးကိစ္စတွေနဲ့ဘလို့ပတ်သက်နေပါမလဲ။ဒီပတ်ဒီစီစဉ်မှာဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကိုချက်ထူးဖြစ်ပါတယ်။ကိုချက်ထူးကလေယာစီပွားရေးဆရာပါလီဘူဘွဲ့ယူဖို့ကြိုးစားနေတဲ့စာရန်ပြုစုနေတဲ့ကျောင်းသားတယောက်ပါနယူးဇီလန်နိုင်ငံမြောက်ပိုင်းပါမစတမ်နော့ဘ်မြို့မှာရှိတဲ့ Massey University မှာပညာသင်ယူနေသူတူဖြစ်ပါတယ်ကိုကြက်ထူးနဲ့ကျွန်တော်အခုလို Zoom ကနေမေးမြန်းဆွေးနွေးခဲ့ပါတယ်အဲ့တော့မင်္ဂလာပါကိုကြက်ထူးရေ
မင်္ဂလာပါဆရာဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဒီနေ့ညောင်းနိုင်မှုအတွက်ဒီမိုကရေစီနဲ့လူ့ခွင့်ရေးဟာဒါကိုကြာလေ့လာနေတဲ့အခါမှာဘလို့ရေးပါလဲဘလို့ရေးပါတာကိုတွေ့ရတယ
်နိုင်ငံတကာရင်းနှီးမြှုပ်နှံမှုဝင်လာတဲ့အခါမှာအဓိကမျှော်လင့်တာကတော့နံပါတ်1ရင်းနှီးမြှုပ်နှံမှုရင်းနှီးရမယ်နံပါတ်2ကနည်းပညာရမယ်နံပါတ်3ဥမာကျွန်တော်ဈေးကွက်ရမယ်နောက်အလုတ်ကင်ခွန်လန်းတွေရမယ်ပေါ့စသဖြင့်ကျွန်တော်ဒါကျွန်တော်ရဲ့ရင်းနှီးမြှုပ်နှံမှုကိုလက်ခံတဲ့နိုင်ငံတွေရဲ့အဓိကမျှော်လင့်ချက်တွေပေါ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုနဲ့တာဝန်ယူမှုနေတဲ့ရင်းနှီးမြှုပ်နှံမှုတောင်းယူမရှိတဲ့ရင်းနှီးမြှုပ်နှံမှုဆိုပြီးတော့အလိုမျိုးရှိနိုင်တယ်။ Kirin တို့လိုကုမ္ပဏီတွေဆိုရင်ပုံမှန်အဖြစ်တော့ကျွန်တော်တို့ကတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလို့ကျွန်တော်ယူဆလို့ရတာပေါ့
။ဘာလို့ယူဆလို့ရလဲ?
စစ်ကောင်စီကလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်အဲ့ဒါလည်းသူတို့ကတိုးတက်ကောင်းမလာတာမရှိသေးဘူးဆိုပြီးအရင်တော့ငါလည်းပြောထားဘူးလေဒီထွက်ကနေလည်းသူတို့ပြောတယ်လို့ကျွန်တော်ထင်တယ်အဲ့တော့သူတို့ကဒီလူအခွင့်အရေးစံနှုန်းတွေကိုလည်းတန်ဖိုးထားတဲ့ယင်းညွန့်နှံမှုတွေပေါ့ဆရာယင်းညွန့်နှံမှုတွေပြောတဲ့အခါမှာသူကွန်ပစ်စီတစ်ခုပေါ့ဆရာဒီဟာဆိုရင်ဒီဟာလေးတစ်ခုလေးကိုကျွန်တော်ကြည့်လို့မရဘူးဒီမှာချင်းကြီးတစ်ခုလုံးရှိမယ်သူမှာလုံနေတဲ့ဝန်တန်းတွေရှိမယ်စသဖြင့်ပေါ့ဒီလိုခါပါကြရင်ကျွန်တော်ကဒီလူအခွင့်အရေးဒီအပေါ်မှာဝန်တန်းဒီအပေါ်မှာထားတဲ့လူအခွင့်အရေးစံနှုန်းတွေနောက်ပြီးတော့ဒီစာသုံးသူတွေအပေါ်မှာထားတဲ့လူအခွင့်အရေးစံနှုန်းတွေပေါ့ဒီလိုစံနှုန်းတွေနဲ့ချိန်ပြီးတော့လုံးပဲကုမ္ပဏီတွေကထွက်သွားမယ်ဆိုရင်ကျွန်တော်တိုင်းပြည်အတွက်တချို့နစ်နာစရာတွေတော့ရှိတယ်ဥပမာအရင်းနှီးလို့ဆိုတိုင်းအရင်နေ့ကတော့အလွယ်တကူအစားထိုးလို့ရကြရမယ်ဒါပေမဲ့ဒီလိုစံနှုန်းနဲ့ဖြစ်လာတဲ့ရှိတဲ့ပြည်စုံတဲ့ယင်းညွတ်နှံမှုတွေအစားထိုးဖို့ဆိုတာကတော့ထင်တော့လွယ်ချင်မှလွယ်လိမ့်မယ်ဆရာအဲ့လိုမျို
းဟုတ်ပါတယ်ဆိုတော့ကိုချန်ကလေယာဆိုင်ပြိုးရေးမှာထုတ်လုပ်မှု90%တချောက်ကိုလေ့လာနေတဲ့ပါတကူပွဲအကြောင်းသားတယောက်တည်းဖြစ်တယ
်ဟုတ်ကဲ့
ဆိုတော့ထုတ်လုပ်မှု90%တချောက်မှာပေါ့ဒီမိုကရေစီနဲ့လူခွင့်ရတတိပြောလို့ရှိရင်အဲ့ဒီထုံးလုံးမှု90%တချောင်းမှာပါနေတဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်တွေရဲ့သဘောသူတို့သဘောကိုလက်ခံတာသူတို့ဆန္ဒကိုဖြည့်ဆည်းပေးတာပြီးရင်သူတို့ကိုလူတယောက်လိုသဘောထားပြီးဆက်ဆက်ဒါတွေကဘလို့ရေးကြည့်လဲကိုကြံနေတာအနေနဲ့လေ့လာချက်အရပုံနဲ့နွယ်ပြီးပြောပြပါအောင
်ကျွန်တော်လေ့လာတာကတော့ဒီမြန်မာနိုင်ငံမှာရှိတဲ့ကျောင်းရဲ့တံပိုးခွင့်ဆက်ကိုကျွန်တော်လေ့လာတယ်လေ့လာတဲ့အခါကျတော့ဒီတံပိုးခွင့်ဆက်မှာပါနေတဲ့အများစုရဲ့အကျိုးစီးပွားတွေကိုရေရှည်ခွင့်ပြုတိုးတက်နိုင်အောင်လုပ်နိုင်မှာပဲကျွန်တော်တို့ကကောင်းမွန်အောင်လုပ်နိုင်မှာဝန်ဆက်ကြီးတခုကခွင့်ပြုတိုးတက်မယ်ပေါ့မျိုးရိုးရှိချိုးနိုင်ငံတွေကအကြီးသေးကန့်သက်ချက်ရှိတဲ့နိုင်ငံတွေရှိတယ်ဒီဈေးကွက်ချေပြတ်မှုတော့ကျွန်တော်အကြီးသေးဆိုလဲအကြီးသေးပဲဆိုင်ရာကောင်းကောင်းထုတ်လုပ်နိုင်မှုလိုတယ်ပေါ့ဒီအဲ့လိုတခုခုချွင်းလိုက်တာနဲ့ကျွန်တော်တို့ကဒီဝန်ဆက်ကြီးကတိုးတက်ဖို့အတွက်နည်းလေးခက်သွားတဲ့အပိုင်းမှာရှိတယ်စီရင်ကုမ္ပဏီလိုအောင်မျိုးပြောမယ်ဆိုရင်အဲ့လိုပဲအလွယ်တကူအစားထိုးလို့ရပြင်ပဲလေတချို့အရာတွေကအစားထိုးလို့မရတာကဥပမာအကြီးသေးဆိုရင်အကြီးသေးကိုတုလို့တုလောက်ကောင်းနိုင်တဲ့အကြီးသေးမျိုးထုတ်နိုင်မလားဒါမှမဟုတ်နောက်တစ်ခုကတော့အကြီးသေးထုတ်လို့နိုင်ရင်တော့ပုံရိပ်ဆိုတာရှိသေးတယ်ဆရာပုံရိပ်ဆိုတာကတော့ကျွန်တော်တို့ဒီဥပမာကီရင်ကနိုင်ငံတကာမှာပုံရိပ်ကောင်းပြီးသားတစ်ခုဆိုရင်နောက်ထပ်ဟိုမတိမထင်ရှားတဲ့ယင်းနှိမ့်ညွန့်မှုယင်းနှိမ့်ရှိတဲ့လူတယောက်ကဝင်ပြီးယင်းနှိမ့်ညွန့်အောင်တော့ဒီပုံရိပ်ကတော့နေချင်းညချင်းပြီးဆောက်လို့မရဘူ
းဟုတ်ကဲ့ပါဆရာကိုကြားလေးလာနေတဲ့အခါမှာကဘာထုတ်လို့မှုဝင်ဆက်အရာပြောမယ်ဆိုလို့ရှိရင်ပေါ့ဒီမိုကရေစီတို့လူခွင့်ရေးတို့ဟာဘလို့ရေးကြည့်တာ
လူခွင့်ရေးကိုတံမိုးထားတဲ့ခွင့်ပြုပြီးနိုင်ငံတွေပေါ့ဆရာကြီးသူတို့ကတော့ပစ္စည်းတစ်ခုကိုကြည့်မယ်ဆိုတဲ့အခါကျတော့ဒီပစ္စည်းရဲ့အရည်အသွေးတစ်ခုလေးကိုသူတို့မကြည့်ဘူးဆရာကြီးပစ္စည်းရဲ့လာရအရက်တွေကိုသူတို့ကြည့်တယ်အဲ့ဒီသက်ဆိုင်ရာဒေသထွက်တဲ့နိုင်ငံတွေရဲ့လူခွင့်ရေးစံနှုန်းတွေဥပမာထုတ်လုပ်မှုကဏ္ဍမှာဖြစ်ဖြစ်ဥပမာဒီထုတ်လုပ်မှုကနေပြီးတော့ value added လုပ်တဲ့ manufacturing ကဏ္ဍမှာဖြစ်ဖြစ်လူခွင့်ရေးကိုသူတို့ဘလောက်တံမိုးထားကြသလဲဘလောက်ဒီအကျိုးမြတ်တွေကဟိုခွဲပြတဲ့အခါမှာဘလို့ရှိတယ်လေဆိုတော့ကျွန်တော်တို့ပစ္စည်းတစ်ခုထုတ်လုပ်တယ်ဆိုဒီထုတ်လုပ်တဲ့ဒေတာမှာလူတွေကဟိုကိုအကျိုးမြတ်တစ်ခုလေးကိုထားပြီးတော့လူခွင့်ရေးချုပ်ဖောက်ပြီးတော့ထုတ်လုပ်နေသလားဒါမျိုးတွေသူတို့အများကြီးကြည့်တယ်ဆရာကဘာဒီခွင့်ပြုပြီးနိုင်ငံတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်ပေါ့ဒီလိုစံနှုန်းတွေမြင့်မြင့်မားမားသတ်မှတ်ထားသလိုသူတို့ရဲ့ဟိုဈေးနှုန်းကလည်းပုံမှန်ထက်ပိုပေးလိရှိတယ်ပေါ့ဂျီဝီယာအဖြစ်ပေါ့ဆရာပိုပေးလိရှိတဲ့အခါကျကျွန်တော်တို့ဒီချင်းကြီးမှာဒီဈေးကွက်တွေကိုကျွန်တော်တို့ကရရှိနိုင်မယ်ဆိုရင်တာမန်အဖြစ်တော့ဟိုဒီဝင်းဆက်ကြီးဆောက်လုံးမှာရှိတဲ့ကျွန်တော်တို့ဒီ profit share ရိကဏ္ဍမှာလည်းဈေးနှုန်းပိုရအောင်နဲ့ပြဒီဝင်းဆက်မှာပါနေတဲ့ actors တွေပေါ့ actors တွေကလည်းသူ့အနေနဲ့သူအထိုက်အလျောက်ပိုရနိုင်မယ်သဘောပေါ့ဆရာ။အဲ့တော့ကျွန်တော်တို့ကဒီ global value chain တွေ global supply chain တွေနဲ့ချိတ်ဆက်နေတယ်အဲ့လိုဒီဘယ်လိုပြောမလဲအရည်သွေးရှိတဲ့ဈေးကွက်တွေပေါ့ဆရာ။အရည်သွေးရှိတဲ့ဈေးကွက်တွေနဲ့ချိတ်ဆက်နေပြီးသားဈေးကွက်ကြီးတစ်ခုကိုကျွန်တော်တို့ကဆုံးရှုံးရမယ်ဆိုရင်ဒီ chain တစ်ခုလုံးမှာရှိတဲ့ပါဝင်ပတ်သက်နေတဲ့လူတွေရဲ့အကျိုးစီးပွားကလည်းဘလို့ဖြစ်ဖြစ်တနည်းမဟုတ်တနည်းကထိခဲ့လာမှာအသေးစားပဲပေါ့ဆရာ။ကျွန်တော်တို့အရင်းနှီးမြှုပ်နှံမှုကအလွယ်တကူအစားထိုးလို့ရရင်ပဲအဲ့လို global chain global value chain တွေ supply chain တွေနဲ့ချိတ်ဆက်ပြီးသားကုမ္ပဏီတွေရဲ့နေရာကိုအလွယ်တကူအစားထိုးဖို့ဆိုတာကတော့နည်းနည်းခက်သွားတာ
ဟုတ်ပါတယ်ကျွန်တော်ကောင်းပြီကိုချန်အခုစဉ်းစားနေတဲ့အခုကိုချန်လေ့လာနေတဲ့တောက်မှန်နေပြောရင်ဆိုရင်မူဝါဒတရားမှာပေါ့အဲ့ဒီလိုဝန်ဆက်ကြီးတစ်ခုလုံးကိုကြည့်ဖို့ဘာကြောင့်အရေးကြီးလဲ
မူဝါဒချမှတ်သူတွေဘယ်လိုကြည့်ဖို့လိုနေလဲဆိုတာကတော့ဒီဝန်ဆက်ထဲမှာပါနေတဲ့လူတွေဟာအကျိုးစီးပွားတစ်ခုအတွက်လူတိုင်းကလုံနေကြရတယ်ဆိုတဲ့ဟာကိုသူနံပါတ်1ကဟိုသူနည်းလေးမေ့လို့ရတာလားသတိမထားမိတာလားဥပမာဆိုတော့တောင်သူတွေပေါ့စဘာထုတ်တဲ့တောင်သူတွေဟာသူကဟိုစဘာစည်းကြီးရဲ့တခြားစံစည်းကြီးရဲ့တခြားပြည်သူတွေအာဈေးကုန်စည်းနှုန်းတက်ပြီးဒုက္ခရောက်မယ်ပေါ့ဒါပေမဲ့သူတို့မကြည့်တာကြတော့ဒီတောင်သူတွေရဲ့ဘက်ကမကြည့်ဘူးစဘာစည်းမရှိဘဲနဲ့တောင်သူတွေကမရက်တည်နိုင်ဘူးမစိုက်ပျိုးနိုင်ဘူးမစိုက်ပျိုးနိုင်ဒီကွန်ဆက်ဒီကုလုံးက တို့မျောပန်းထားသူတခြားသူတွေသူပူကောင်းလာမှာပူဆူလာတဲ့အကျိုးဆက်တွေကရေးစီမှာဖြစ်လာနေတာကိုတို့မသိကြတာလားသတိမထားမိတလားတော့မသိဘူးဆရာရဲ့ကျေးဇူးရှင်အောင်ဦးချင်းပြလို့ပြောနေပြီမယ်တကယ်တော့တို့တို့လည်းစီပွားရေးလုပ်တာပဲတကယ်တော့ဒီကဏ္ဍကြီးမှာစီပွားရေးလုပ်တာတို့တို့အကျိုးအမြတ်မရှိဘဲနဲ့ဒီစီပွားရေးကရေးစီရက်တည်နေမှာမဟုတ်ဘူးတောင်သူတွေကတို့အကျိုးအမြတ်မရှိလို့မထုတ်လုပ်ဘူးဆိုရင်နောက်ပိုင်းဝင်းဆက်ကလည်းဘာမှကောင်းလာတာမရှိအောင်ဆရာအဲ့တော့အကျိုးဆက်ကတစ်ဖက်မှာထုတ်လုပ်ကြတယ်ထုတ်လုပ်မှုကြရတဲ့ကြောင့်ဒီပုံစံတော့ပြတ်တက်အောင်ပါတဘောကတို့ကဒီလိုအကျိုးဆက်တွေကိုမစလာဘဲနဲ့ရုတ်တရက်ဟိုဘယ်လိုကောင်းလဲညင်တာတဲ့အခြေအနေလေးတွေပဲဆူလေနဲ့လေမူဝါဒလေးတွေပဲကြည့်တဲ့အခါကျတော့ရေစီမှာဒီ value chain တစ်ခုလုံးတိုးတက်ဖို့အတွက်ကျတော့အဟံတားကြီးတစ်ခုလုံးပြန်ဖြစ်သွားတာတို့ရဲ့မူဝါဒ
မြန်မာနိုင်ငံရဲ့အခြေအနေကမချောင်မလွဲတာကြုံလာတာရတာပါတရုတ်ရဲ့ဆက်ဆက်လာတာ
ဟုတ်ကဲ့
ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကလည်းတရုတ်နဲ့ဆက်ဆက်မှုအများကြီးမူတည်နေတာကိုကျွန်တော်တို့တွေ့ရ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့
ဒါကြောင့်မို့လို့ထလုံးမှုဝင်စက်တစ်ချောင်းတောင်းပါလေကြည့်မယ်ဆိုလို့ရှိရင်ပေါ့เนาะတရုတ်ဩဇာကြီးမားလာတာကအကောင်းဆုံးဘယ်လိုများပြရမလဲ
ကျွန်တော်အကောင်းဘက်ကိုအရင်ပြောမယ်ပေါ့တရုတ်နဲ့ကျွန်တော်တို့ကအင်းနီးချင်းနိုင်ငံတွေဖြစ်တယ်နောက်တစ်ခုကတရုတ်ကကမ္ဘာပေါ်မှာအကြီးမားဆုံးဈေးကွက်ဖြစ်တယ်အဲ့တော့ကျွန်တော်တို့ကနေဆက်ချင်းရလဲရှီလျားဆိုတာဆက်ဆက်မှုရှိတယ်စိုက်ပျိုးရေးလေယာဉ်စိုက်ပျိုးရေးထွက်ကုန်ထွက်ကုန်တွေဟာပစ္စည်းလွယ်တဲ့ထုတ်ကုန်လေးပေါ်ဆရာပစ္စည်းလေးထုတ်ကုန်ဆိုကျွန်တော်တို့မှနည်းပညာအရာလည်းမြန်မာမှာပြပအဝေးကိုတင်ပို့ဖို့မရှိသေးတဲ့အချိန်မှာတရုတ်လိုနိုင်ငံဈေးကွက်ကြီးကိုရှိထားတာကျွန်တော်တို့ကတကယ်အခွင့်အလမ်းကြီးတစ်ခုပေါ့
ကမ္ဘာအကြီးမားဆုံးဈေးကွက်ကြီးနဲ့ကျွန်တော်တို့ကနီးစပ်ဆုံးနေနေရတာ
ဟုတ်ကဲ့ဆရာဒါတကယ်အခွင့်အကြီးမားဆုံးအခွင့်အရေးတစ်ခုပေါ့ဈေးကွက်ဘက်ကပြန်ကြည့်မယ်ဆိုဒါပေမဲ့အာဘက်ကပြန်ဖက်ကပြန်ပြီးတော့အားနည်းချက်ဘက်ကပြန်ကြည့်ရတဲ့အခါကျတော့တရုတ်ရဲ့မူဘာရတွေကပြီးတော့မတည်ငြိမ်တာတွေ့ရတယ်ဆရာလေမတည်ငြိမ်တာတွေ့ရတယ်ဆိုတာဥပမာဆိုတော့နေဆက်ဆိုရင်သူတို့ page တွေချင်းပြင်မယ်ဖွင့်စနေချင်းဖွင့်မယ်ဒါပေမဲ့ဟိုတစ်ဖက်ကပြန်ကြည့်တော့လေသူတို့ရဲ့ဒီဘိုးအစိုးရမူဝါဒကတော့ဒီ site တွေထွက်ကုန်တွေကသူတို့အစကလေးကကိုယ်ဝဲတာတရားဝင်သူတို့ပြုံးဝင်ပြီးထားတဲ့ဟာတွေမဟုတ်ဘူးဒီသက်ဆိုင်ရာဒီ data အစိုးရတွေနဲ့နားလည်မှုယူပြီးတော့ပဲကျွန်တော်တို့ကသူတို့ဘက်က informally ဟိုသူတို့ကအလွတ်သဘောကြောင်းဝယ်နေတဲ့သဘောတော့ပဲရှိတယ်ဆရာလေကျွန်တော်တို့ဘက်ကတော့တရားဝင်တက်ပူနေတာပေါ့အဲ့လိုမျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ကထွက်ကုန်တွေထုတ်တဲ့အခါမှာသူတို့ရဲ့ဟိုမူဝါဒအရာပိတ်လိုက်ဖွင့်လိုက်လုပ်တဲ့အခါကျတော့ကျွန်တော်တို့ကဈေးဘက်ကတည်ငြိမ်တဲ့ဈေးဘက်တစ်ခုကိုကျွန်တော်တို့မရဘူး။နောက်တစ်ခုကသူတို့စီကနေပြီးတော့ဥပမာဂျင်းနီမြို့နံမှုတွေလာမယ်ဆိုရင်လည်းပဲကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့ဂျင်းနီမြို့နံမှုရှားဖို့အတွက်နည်းနည်းအခက်အခဲရှိရဆရာ။ခက်ခဲရှိရသူတို့ကတော့သူတို့အချိုးစီးပွားရှိဖို့အဓိကဦးစားပေးတယ်။ဥပမာဆိုရင်ကျွန်တော်တို့ဒီဂျင်းနီမြို့နံမှုမူဝါဒမှာဘာပြောလဲဆိုရင်သူတို့ဦးစားပေးမူဝါဒထဲမှာတော့တာဝန်ယူမှုတာဝန်ခံမှုရှိပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိတဲ့ဂျင်းနီမြို့နံမှုတွေကိုဦးစားပေးတယ်။တစ်ဖက်ကတော့ရှင်းတယ်ဂျင်းနီမြို့နံသူ။ဒါပေမဲ့နောက်တစ်ဖက်ကဘာလုပ်လဲဆိုတာကျွန်တော်တို့အရေးကြီး။နောက်တစ်ဖက်ကတော့တကယ်တမ်းဖြစ်တင်တာတော့ပြည်သူပေါ့။ပြည်သူအတွက်အကျိုးရှိတဲ့ဂျင်းနီမြို့နံတွေလည်းအကျိုးရှိတဲ့မြို့ဖြစ်တယ်။ဒါပေမဲ့တကယ်တမ်းကျွန်တော်တို့ဒီဥပဒေစိုးမှုနဲ့နေပါလာတဲ့အခါကျွန်တော်တို့ဒီအထူးပြင်အနာရှင်နိုင်ငံတွေမှာတော့နှစ်ဦးနှစ်ဖက်ဆိုရင်တော့အဓိကအကျိုးမြတ်ရနေတာတဦးကဂျင်းနီမြို့နံသူနဲ့တဦးကတော့လုတ်ပိုင်ခွင့်ရှိသူဆိုတဲ့နေထိုင်မျိုးတော့ရောက်တာပေါ့။ကျန်တဲ့ပြည်သူတွေရဲ့အထူးကန်စားခွင့်တွေ၊လူအခွင့်အရေးတွေဒါတွေကြတော့သူတို့ကပြင်းဆိုင်တော့ဘူး။အဲ့လိုအခြေအနေမျိုးမှာဆိုရင်တော့ကျွန်တော်တို့ကဒီသူတို့ရဲ့ဇနီးညွန့်နှံမှုကပြည်သူအတွက်အကျိုးစီးပွားရှိတာကဟိုနည်းနည်းနဲလာတဲ့အပိုင်းမှာရှိရတော့ကျွန်တော်တို့မြင်နေအဲ့လိုပဲဆရာ
။ခုနကပြောသွားတယ်လို့ပဲတာဝန်ယူမှုတာဝန်ခံမှုရှိတယ်ဆိုတာကတော့ဒီမိုကရေစီလူ့အခွင့်အရေးခုနကပြောစောစောကပြောခဲ့တဲ့ပုံရိပ်မိမိကိုယ်ရဲ့ပုံရိပ်မိမိနိုင်ငံရဲ့ပုံရိပ်အစားရှိတဲ့ပုံရိပ်တွေပါပါဝင်ပတ်သက်နေပါတယ်အကျိုးရှိဖို့ဆိုလို့ရှိရင်ကျွန်တော်တို့နှုတ်နှစ်ဖက်နော်အကျိုးလည်းရှိတာဝန်ခံမှုတာဝန်ယူမှုလည်းရှိတဲ့နော်စနစ်မျိုးတွေကိုကျွန်တော်တို့တည်ဆောက်မှတာမြန်မာနိုင်ငံရဲ့တိုးတက်မှုဟာအနာဂတ်ရှိမယ်လို့ပြောလို့ရပါတယ်ကျေးဇူးအများကြီးပါတယ်ခင်ဗျ
အခုကျွန်တော်တို့ကျေးဇူးတင
်ပါဟုတ်ကဲ့အခုကျွန်တော်တို့ဆွေးနွေးသွားခဲ့တာကတော့နယူးဇီလန်ရောက်ပိုင်းmessage university မှာပေါ်ဂူဘွဲဂျူနီကိုစူးစမ်းနေတဲ့ပေါ်ဂူဘွဲကျောင်းသားကိုချန်ထူးဖြစ်ပါတယ်ကျွန်တော်တမောင်တန်းပ
ါနယူးဇီလန်နိုင်ငံမြောက်ပိုင်း message university ကပေါ်ဂူဘွဲရပေါ်ဂူဘွဲတက်နေတဲ့ចောင်းသားကိုကြံတူးကိုဥတည်မောင်တန်းကဆက်သွယ်မေးမြန်းထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါတယ် VO American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VO American တန်ရဲ့မနက်ပိုင်းတန်လွှင့်အစီအစဉ်တွေကို Line 2 3249တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VO ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်ထင်တောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတကားတပတ်အတွင်းမြန်မာသတင်းတွေကိုပြောပြပေးပါမယ်စစ်အာဏာသိမ်းတာတစ်နှစ်ပြည့်မြန်မာနိုင်ငံအခြေအနေကိုအမေရိကန်အောက်လွှတ်တော်မှကြားနာဖွဲ့ကျင်းပနေပါတယ်အာဏာသိမ်းပြီးနောက်စစ်ပြေးဒုက္ခသည်တွေနှစ်ဆတိုးလာပြီး8သိန်းကျော်ရှိလာတယ်လို့ကုလသမဂ္ဂကပြောပါတယ်အဲ့ဒီအကြောင်းတွေပါတဲ့တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကပြောပြပေးပါလိမ့်မယ်ခင်ဗျာ
The reason why my prime minister has
မြန်မာနိုင်ငံကိုရှေ့လာတဲ့တွားခွင့်ရဖို့နဲ့ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပါတွဲဆွန်ခွင့်ရရေးစစ်ကောင်စီရဲ့တဘောတူညီချက်ရဖို့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကဖေဖော်ဝါရီလ19ရက်နေ့မှာပြောပါတယ်အကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကသတ်မှတ်ထားတဲ့အတွက် NUG နဲ့အာဆီယံအဖွဲ့ကြားဆက်သွယ်ပြောဆိုရမျိုးမရှိသေးဘူးလို့လည်းအာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးဆခွန်ကပြောဆိုခဲ့တာပါမြန်မာအရေးနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေကြားသဘောထားကွဲပြားမှုတချို့ရှိပေမဲ့ဖြေရှင်းနိုင်ဖို့ကြိုးပမ်းနေပါတယ်လို့လည်းဖနွန်ပင်မြို့မှာနှစ်ရက်ကြာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတို့ရဲ့အစည်းအဝေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအဲဒီလိုပြောဆိုခဲ့တာပါအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဆွန်ခွန်းအနေနဲ့မြန်မာခီးစဉ်အတွင်း NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရရွေးကောက်ခံကိုယ်စားလှယ်ရေးနိုင်ငံရေးပါတီတွေနိုင်ငံကိုစားပြို့တဲ့အစုအဖွဲ့တွေအရှက်ဖက်အဖွဲ့အစည်းတွေအကြမ်းမဖက်အာဏာဖီဆန်တဲ့အဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတွေ့ဆုံတင်တယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအဲ့ဒီနေ့မှာပဲသူ့ရဲ့ Facebook စာမျက်နှာမှာအကြံပြုရေးသားထားပါတယ်မြန်မာနိုင်ငံမှာသိတာတဲ့တိုးတက်မှုတွေမတွေ့ရတဲ့အတွက်ဒီအဆင့်မြင့်အစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကကိုစားပြို့တရားခွင့်မရခဲ့ပါဘူးမြန်မာနိုင်ငံရေးမှာတိတာတဲ့တိုးတက်မှုမတွေ့ရသမျှနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရအိရှန်ကမ္ဘောဒီးယားနိုင်ငံကမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့တစ်နှစ်တာကာလအတွင်းအပြစ်မဲ့ပြည်တွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာရေးတွက်လို့မရနိုင်အောင်ကြီးမားကျယ်ပြန့်နေလို့အမေရိကန်နိုင်ငံခြားရေးဌာနရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးတန်းဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကင်မွိုင်းဖေဖော်ဝါရီ18ရက်အောက်လွှတ်တော်ကြာနာပွဲမှာတင်ပြခဲ့ပါတယ်။မြမအကြက်တဲစစ်အာဏာသိမ်းတစ်နှစ်ပြည့်ပြီးနောက်လို့ဆိုရမယ့်ခေါင်းစဉ်နဲ့အမေရိကန်အောက်လွှတ်တော်အာရှပစိဖိတ်ဗဟိုအာရှဒေသများနဲ့လက်နက်မပြတ်ပွားရေးဆိုင်ရာဆက်ကော်မတီမှမြမအရေးကြာနာပွဲတရက်ကိုကျင်းပခဲ့တာပါ။အဲဒီကြာနာပွဲကိုဒူလက်ထောက်ဝန်ကြီးကင်မွိုင်းနဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအေဂျင်စီ USAID ဒုတိယအကြီးအကဲခရိတ်ဟတ်တို့တက်ရောက်တင်ပြခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်ကလေးငယ်118ဦးအပါအဝင်တေဆုံးသူ1500ကျော်ရှိခဲ့ပြီးဖမ်းဆီးခံရသူ12000ထဲမှာ900ဝန်းကျင်အခုထိထိမ့်သိမ်းခံထားရတာကိုလည်းဒုလက်ထောက်ဝန်ကြီးကင်မွိုင်းကဥပမာပေးပါတယ်။ဒါပြင်ဖမ်းဆီးထိမ့်သိမ်းထားသူတွေကိုနှင်ပန်းနှိပ်စက်တာ၊လိမ်ပိုင်းဆိုင်ရာစော်ကားတာတွေစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတဲ့သတင်းတွေအများပြားကြားသိရတယ်လို့လည်းပြောထားပါတယ်။ Craig Hart ကလည်းမြန်မာကိုပေးအပ်ခဲ့တဲ့လူသားချင်းစာနာမှုအကူအညီတွေနဲ့စစ်တပ်ရဲ့လူခွင့်ချိုးပေါမှုတွေကိုတင်ပြခဲ့ပါတယ
်။နော်ဝေးနိုင်ငံအခြေစိုက်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီအနေနဲ့မြန်မာနိုင်ငံကသူ့ရဲ့လုပ်ငန်းကိုရောင်းချတဲ့အခါတုံးဆွဲသူတွေရဲ့အချက်အလက်တွေကိုကာကွယ်ထားပါတယ်ဆိုတော့အာမခံချက်မျိုးပေးဖို့တယ်လီနော့အစုရှယ်ယာရှင်အများအပြားကတောင်းဆိုနေကြတယ်လို့ Reuters သတင်းတပုံမှရေးသားထားပါတယ်။နော်ဝေးကုမ္ပဏီကအစုရှယ်ယာ59ရာခိုင်နှုန်းပိုင်ဆိုင်ထားတာပါ။ DNB Assets Management Storebrand Assets Management နဲ့ KLP စတဲ့အစုရှယ်ယာရှင်တွေကအဲ့ဒီအာမခံချက်မျိုးပေးဖို့တောင်းဆိုနေတာပါ။တယ်လီနော့ကတော့သူ့ရဲ့ဝန်ဆောင်မှုပေးနေတဲ့၃ဆွဲသူ18သန်းတို့ရဲ့အချက်လက်တွေထက်ကုမ္ပဏီဝန်ထမ်းတွေကိုအကအကွယ်ပေးဖို့မြန်မာဥပဒေနဲ့အညီလှုပ်ဆောင်ခဲ့ရတယ်လို့ပြောထားပါတယ်။စစ်ကောင်စီပေါ်ဆန့်ကျင်သူတွေရဲ့တယ်လီဖုန်းခေါ်ဆိုချက်မှတ်တမ်းတွေနဲ့တင်းရှောင်နေတဲ့သူတွေရှိရာ200ကိုဖော်ပြတဲ့မှတ်တမ်းတွေကိုရွှဲပေးဖို့စစ်ကောင်စီကတောင်းခံခဲ့တာကြောင့်တယ်လီနော့ဖက်ကပေးအပ်ခဲ့ရတယ်လို့လုံခြုံရေးကြောင့်နာမည်မဖော်လို့တဲ့တယ်လီနော့ဝန်ထမ်းအုပ်ရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းတရမှရေးသားထားပါတယ်မြန်မာနိုင်ငံကအစုရှယ်ယာတွေကိုလက်ဗနုံအခြေဆိုင် M1 ကုမ္ပဏီကိုရောင်းမယ်လို့တယ်လီနော့ဖက်ကကြေညာထားပေမဲ့အစုရှယ်ယာအများစုကိုစစ်ကောင်စီနဲ့အဆက်အဆက်ရှိတဲ့ရွှေပြိုင်းဖြူကုမ္ပဏီကပိုင်ဆိုင်မှာဖြစ်တယ်လို့ရိုက်တာသတင်းဌာနသတင်းတွေမှဖော်ပြခဲ့ပါတယ်
စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာပီယာထုတ်လို့ရေးဖက်ဆက်လုပ်ကိုင်နေတဲ့ Kirin ဂျပန်ကုမ္ပဏီကမြန်မာနိုင်ငံကနေထွက်ခွာမယ်လို့တနင်္လာနေ့ကကြေညာပါတယ်။ K kiring ga tu su she ya 52 ya gain nong wo sit tat ne patat mu ma shi de company ko zon la gung naw song tha yaw cha bu pyin sin ni da ba sit tat ye u pai company ne nyin pwa ni da re ko phie shin nai me myon lin che ma shi do de twet khu lo song phya ya da phit de lo company ga byo ba de da pyin swa yin thau lo ye company re phit de total chevron taung korea POSCO tamni long gan do le myama nai gan ga long gan re ko yau tain thwat khwa bu ati ti jin nya tha bi phit ba de
စစ်အာဏာသိမ်းပြီးတနစ်ကျော်တဲ့ရောက်လာတဲ့အချိန်ဒေသခံတပ်ဖွဲ့တွေပို့ပြီးတော့ကျပြန့်လာသလိုဒေသပေါင်းစုံကအပြစ်မဲ့ပြည်သူတွေရဲ့လုံခြုံရေးစားဝတ်နေရေးနဲ့ကျန်းမာရေးကြောင့်ခက်ခဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ရှမ်းပြည်တောင်ပိုင်းမိုးပြင်းမြို့မှာပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားခွရပ်ပိုင်းတပ်ဖွဲ့တွေပြင်ထန်နေပြီးတော့လေကြောင်းကပါပုံကျဲတိုက်ခိုက်လာပ ဒီနေ့စီနဲ့လာတယ်နော်တိုက်လေနဲ့လာတယ်မိုးရညို့ပေါ်မှာလည်းပြောပြရမှာပေါ့နော်ဒီမိုးပြရက်ွက်ထဲမှာလည်းကျွန်တော်တို့မြို့လေကောင်တော့မဟုတ်ဘူးမြေရက်ွက်ထဲမှာကျင်းနေတာဒီလာလေလောက်မှာတော့တင်ကားတွေနဲ့စစ်ကောင်စီတပ်ကအင်အားအလုံးအင်းနဲ့မိုးပြမြို့နာတပ်ဆွဲထားပြီးတဲ့နောက်မှာတိုက်ပွဲတွေဖြစ်လာတာလို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်ထွက်ပြေးလာသူ၄000ဝန်းကျင်ရှိပြီးတ စစ်ပြေးဒုက္ခတဲ့ခုနှစ်တောင်းကျော်ရှိတဲ့ကရင်ပြည်နယ်ထဲမှာလဲစစ်ကောင်စီနဲ့ KNU တပ်မဟာငါအကြခြေနေတင်မာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပဋိပက္ခတွေကြောင့်ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူဒုက္ခတဲ့အရေအတွက်ဟာနှစ်ဆတိုးလာပြီးတော့8သိန်းကျော်အထိရောက်လာတဲ့အတွက်အရေးပေါ်သုသာချင်းစာနာမှုအထောက်အပံ့တွေလည်းပိုးပြီးတော့လိုအပ်လာတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကလည်းလက်တလောပြောဆိုထားပါတယ
် VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်တိုက်ဖို့အတွက်ဆုံးဖြတ်ပြီးသားဖြစ်နေမယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ဗျူမှာတောက်ကြနေကပြောကြားပြီးတဲ့နောက်စနေနေ့မှာပဲယူကရိန်းအရှေ့ပိုင်းမှာပြစ်ခတ်မှုတွေတိုးလာတယ်လို့သမ္မတပူတင်ကလည်းသူ့ရဲ့ကြီးမားတဲ့စီးရဲလက်ကျင်မှုတွေကိုကိုယ်တိုင်ကြီးကြပ်နေတာဖြစ်ပါတယ်ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရေငုပ်သင်္ဘောပေါ်ကနေပြစ်လွှတ်ရတဲ့တိုက်ချင်းပြစ်ပက်ထင်းတက်ဒုံအပါဝင်လက်နက်တွေနဲ့တိုက်ခိုက်မှုမျိုးစုံပါဝင်တဲ့စီးရဲလက်ကျင်မှုကိုကိုယ်တိုင်ကြီးကြပ်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ယူကရိန်းကိုရုရှားကဝင်တိုက်နိုင်တဲ့သတိပေးချက်တွေတိုးလာနေတယ်လို့ရုရှားကအားပေးထောက်ခံထားတဲ့သဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းဒေတာတဝက်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးပြဿနာကိုဖြေရှာဖို့အတွက်တောင်းဆိုလိုက်ပါတယ်ရုရှားသမ္မတဘာကိုလိုချင်နေလဲဆိုတာကိုမသိတဲ့အတွက်တွစ်ဆုံဆွေးနွေးလိုကြောင်းဂျာမနီနိုင်ငံမြူနစ်မြို့လုံခြုံရေးညီလာခံမှာပြောကြားလိုက်တာဖြစ်ပါတယ်ရုရှားသမ္မတအနေနဲ့တွစ်ဆုံမဲ့နေရာကိုရွေးချယ်နိုင်ကြောင်းနဲ့ယူကရိန်းအနေနဲ့ငြင်းချမ်းစွာဖြေရှာရေးအတွက်တန်တမာရေးလမ်းကြောင်းတိုင်းပင်ဆက်ပြီးသွားမယ်လို့လည်းပြောပါတယ်ရုရှားအနေနဲ့ယူကရိန်းနယ်စပ်တွေအနီးတစ်ဝိုက်စီးရဲလှုပ်ဆောင်မှုတွေကိုရှော့ချမဲ့အထောက်အထားမတွေ့ရတဲ့အတွက်အခြေအနေဟာအထူးစိုးရိမ်ရစေဖြစ်ကြောင်း G7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဒုတိယအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးနဲ့အတမွေးဝမ်းကြောင်းမှုအခွင့်အလမ်းပုံမရရှိရေးကိုတိုက်တွန်းလိုက်ပါတယ်။9နှစ်နီးပါးရှိလာပေမဲ့ရိုဟင်ဂျာဒုက္ခသည်အရေးမဖြေရှင်းနိုင်သေးတဲ့အတွက်နိုင်ငံတကာအတိုင်းအဝန်းကနေကူညီဖြည့်ရှင်းကြဖို့လဲတိုက်တွန်းခဲ့ပါတယ
်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို32 49တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအားလုံးပေးကင်းအနေရကင်းကြပါစီခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါThank you.
This program has come to you from the Voice of America, Washington.